ဆိုရကအမျိုးသားပညာရေးဥပဒေကိုစတင်ကန့်ကွက်နေတဲ့တပိတ်စစ်ကြောင်းတွေရပ်တန့်ဖို့မနေ့ကသတင်းထုတ်ပြန်ခဲ့ပြီမယ်လေဆွေးနွေးပွဲရလဒ်တွေကိုသတိအကြီးကြီးနဲ့စောင့်ကြည့်ရင်တပိတ်ကတော့ရန်နာမှာမဟုတ်တဲ့အကြောင်းပြမတပိတ်စစ်ကြောင်းကဘာကတာကြောင်းမာပြီကပြောဆိုလိုက်ပါတယ်ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
မနေ့ကသတင်းထုတ်ပြန်ရမှာလေးပွင့်ဆိုင်ဆွေးနွေးမှုကနေရရှိတဲ့သဘောတူညီချက်တွေကိုပညာရေးဝန်ကြီးဌာနကနေလွှတ်တော်ကိုပြန်လည်တင်ပြမယ်အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းမှာထည့်သွင်းပေးသွားမှာဖြစ်လို့တပိတ်တွေကိုရပ်တန့်ဖို့ပြောဆိုထားပါတယ်ဒါပေမဲ့ပြင်မတပိတ်စစ်ကြောင်းကကျောင်းသားတွေကတော့ဆွေးနွေးမှုရလဒ်တွေကိုသာရှိမှာဖြစ်ပြီးတပိတ်တွေရပ်တန့်မှာမဟုတ် ော်ဟုတ်တယ်အစိုးရဘက်ကဆီယားပေးတာရှိတယ်ဆီယားပေးတာရှိရဆိုတာရှိလိုက်ချင်းအပြင်သူ့အနေနဲ့မယုံသားတာပေါ့ဒါဒီလိုမယုံသားတဲ့အစိုးရတည်းကကိုကျွန်တော်အနေနဲ့ဘယ်လိုမှယုံကြည်လို့မရအောင်ယုံကြည်လို့မရတဲ့အတွက်ကျွန်တော်အနေနဲ့တော့သတိထားကြည့်တော့စောင့်ကြည့်တယ်ဆွေးနွေးပွဲရလက်ကောင်းကောင်းမှုအတွက်ကျွန်တော်အနေနဲ့ပြရအောင်အစမပြတ်အစမပြတ်ဆက်ပြီးနေရမယ်လို့ယုံကြည်ရတဲ့ကျွန်တော်ဆွေးနွေးပွဲရလက်ကိုတည်ပြီးတော့ပဲဒီတပိတ်ရဲ့ဟိုအချိန်ဘောတော့အတန်ဆောက်ကိုဒါကိုကျွန်တော်ဆုံးဖြတ်မှာဖြစ်တယ
်တစ်ဆက်တည်းမှာပဲရန်ကုန်ကိုဥတီချီတက်နေတဲ့တပိတ်စစ်ကြောင်းတွေကပခုတ်ကူဘက်ကနေလာတဲ့စစ်ကြောင်းကပြည်မြို့ကိုချီတက်လာနေပြီးပြည်မြို့မှာရှိနေတဲ့ပင်မတပိတ်စစ်ကြောင်းကလည်းဒီညပြည်မြို့မှာပဲကြားအိမ်နားမယ်လို့ဆိုပါတယ်ARE တပိတ်စစ်ကြောင်းကတော့ဆွေးနွေးပွဲရလဒ်ကိုစောင့်ကြည့်ဖို့အတွက်မဥပင်မှာခိတ္တနားနေပြီးကချင်ပြည်နယ်မြစ်ကြီးနားတပ်တို့ចောင်းသားတွေကတော့အမျိုးသားပညာရေးဥပဒေကိုဒီကနေ့မှပဲစတင်ပြီးတပိတ်မှောက်ခဲ့ပါတယ်မြစ်ကြီးနားတပ်တို့မြစ်ကြီးနားကွန်ပျူတာတပ်တို့မြစ်ကြီးနား GDC ကចောင်းသားတွေဗမော်ခရိုင်မှာရှိတဲ့ဘက္ကတာတွေပူးပေါင်းပြီးပထမအဦးဆုံးနေ့အဖြစ်ကချင်ပြည်နယ်မှာအမျိုးသားပညာရေးဥပဒေကိုခြိတက်တပိတ်မှောက်မှုတွေစတင်ခဲ့တာပါရခိုင်ဘက်ကចောင်းသားတပိတ်ကတော့မြို့ထဲမှာပဲလှဲ့လှဲ့ဆန္ဒပြနေပြီးရန်ကုန်ကိုခြိတက်ဖွယ်အခြေအနေရှိတယ်ဆိုပြီးចောင်းသားတချို့ကဆိုပါတယ်။ဒဝဲကနေလာတဲ့ចောင်းသားတပိတ်ကတော့မော်လမြိုင်ចောင်းသားတပိတ်နဲ့ပူးပေါင်းပြီးဒီကနေ့မှာပဲမော်လမြိုင်တက္ကသိုလ်ထဲဝင်ပြီးဟောပြောစည်းရုံးမှုတွေလုပ်ခဲ့ပါတယ်။မနေ့ကစတင်ခဲ့တဲ့မြေမြို့ကចောင်းသားတပိတ်ကတော့မြေမြို့မှာဒုတိယနေ့အဖြစ်စတင်တပိတ်မှောက်နေပါတယ်။တပိတ်မှောက်ចောင်းသားတွေရန်ကုန်ကိုအဝင်မခံဘူးဆိုပြီးအတားအဆီးတွေချထားတယ်ဆိုပြီးသတင်းတွေထွက်နေပေမဲ့ပြမကျောင်းသားတပိတ်စစ်ကြောင်းကတော့အတားအဆီးအလုံးကိုပြည်သူအားနဲ့ဖယ်ရှားသွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်
။ကျွန်တော်တို့အနေနဲ့ကတော့ဘလို့ပဲပိတ်ပင်တားဆီးပါစေကျွန်တော်တို့အနေနဲ့ရအောင်တော့လုပ်နေမှာပဲပေါ့။ဒါရအောင်တော့လုပ်နေမှာဆိုတော့ကျွန်တော်အစိုးရကတည်းကကိုကျွန်တော်တို့အနေနဲ့ကိုယ်နဲ့ပြောလို့ရှိရင်ဒီတပိတ်စစ်ကြောင်းကိုကျွန်တော်တို့ပြင်ဆင်มาကတည်းကကိုကိုဘတော်ကိုတရဏဂုံတင်ပြီးသားဖြစ်တဲ့အတွက်ဘလို့အစားအသီးပဲဖြစ်နေပါစေကျွန်တော်တို့ကျောင်းသားအားနဲ့ရအောင်တိုးပြီးတော့ရအောင်သွားကြမှာပဲပြီးတော့နောက်တစ်ခုကကျွန်တော်တို့အနေနဲ့ကတောက်လျှောက်ပေါ့နော်ပြည်သူလူထုကြီးဆိုတာအရန်ကိုကျွန်တော်တို့အတွက်ကိုတကယ်အားပဲတကယ်လည်းဟိုကျွန်တော်တို့အတွက်လည်းဝင်းရံပြီးတယ်ကျွန်တော်တို့လည်းအရန်ဖြစ်ပါတယ်ပြည်သူလူထုကိုဘာဖြစ်လို့လဲဆိုတော့တကယ်လို့တော့ပြည်သူလူထုရဲ့အားမပါဘူးဆိုလို့ရှိရင်ကျွန်တော်နန်းညင်းတောင်ကြားမှာကတည်းကကိုဒါကျွန်တော်တပိတ်ဆက်ကြောင်းဆိုတာရှင်းဆက်လက်တတ်မှာမဟုတ်ဘူးအဲ့ဒီတော့ကျွန်တော်အနေနဲ့ပြောချင်တာကတော့ဒီအမျိုးသားပညာရေးဥပဒေဆိုတဲ့ဥစ္စာကိုကျွန်တော်တို့လိုချင်တဲ့အမျိုးသားပညာရေးဥပဒေကိုပြည်သူအားတောင်းတာအားနဲ့ရအောင်ဆက်သိမ်းကြမှာပါ
ကံကွက်တပိတ်မောက်နေတဲ့ចောင်းသားတပိတ်တွေတိုင်းတဲ့ပြည်နယ်အသီးသီးမှာရှိနေကြသလိုចောင်းသားတပိတ်ကိုထောက်ခံတဲ့ဆန္ဒပြပွဲတွေလည်းရန်ကုန်မှာလုပ်ခဲ့ကြတဲ့အတွက်ရန်ကုန်တက္ကသိုလ်ဝင်းတွင်းမှာလည်းလုံခြုံရေးတင်းကြပ်မှုတွေရှိနေတယ်ဆိုပြီးចောင်းသားတွေကဆိုပါတယ်ရန်ကုန်တက္ကသိုလ်ရန်ကုန်နည်းပညာတက္ကသိုလ်အပါအဝင်ရန်ကုန်မြို့ရင်းမှာရှိတဲ့တက္ကသိုလ်များရှိမှာចောင်းအတွင်းကိုဝင်ရောက်ခွင့်မရှိဘဲကျူးကျော်ဝင်ရောက်ပါကတည်ဆဲဥပဒေနဲ့အရေးယူခံရမှာဖြစ်ကြောင်းချိတ်ဆွဲရေးသားထားပါတယ်ဖေဖော်ဝါရီလ12ရက်နေ့နောက်ပိုင်းမှာစတင်မယ်ဆိုပြီးရက်ဆိုင်ထားတဲ့ဆွေးနွေးပွဲတွေကိုတော့ကြိုတင်ဆွေးနွေးပွဲတွေလုပ်ပြီးဖေဖော်ဝါရီလ17ရက်နေ့မှာပဲ၄ပွင့်ဆိုင်ဆွေးနွေးရေးစတင်မှာဖြစ်ကြောင်းအစိုးရဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။အမျိုးသားပညာရေးဥပဒေကိုကျောင်းသားတွေဘက်ကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာကိုအစိုးရအနေနဲ့ပထမဦးဆုံးကြုံတွေ့ခဲ့ရတာဖြစ်ပြီးကျောင်းသားတွေရဲ့ဆန္ဒအတိုင်း၄ပွင့်ဆိုင်ဆွေးနွေးရေးစီကိုရောက်နိုင်ဖို့လက်ရောခဲ့ရတာဖြစ်ပါတယ်ရှင်။